သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြားကို2025ခုနှစ်ဇန်နဝါရီလ1ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများတစ်တစ်ကူမီရှူမီပါများချီရန်ဆစ်ဒနီဟာဘာတွင်လူပေါင်းတသန်းကျော်လာရောက်ကြည့်ရှု။ဩစတြေးလျများသည်2025ခုနှစ်အစကိုမီရှူမီပါများနှင့်ပါတီပွဲများပြုလုပ်ကြိုဆိုခဲ့ကြပါသည်။မြို့တော်၏ကဘာကျော်မီရှူမီပါများချီရှုရန်အတွက်ဆစ်ဒနီဟာဘာအနီးရှိအထူးကရှုခင်းနေရာများတွင်လူပေါင်းတသန်းကျော်လာရောက်စုဝေးခဲ့ကြပါသည်။ဆိုပါဖြောဖြည့်တင်ဆက်သူများသည် SBS သို့ပြောကြားရမှာ၎င်းတို့သည်ဒီရှိုးပွဲတွေမှာပျော်ရွှင်ကြပြီးနှစ်သက်အတွက်ယုံကြည်မှုအပြည့်အဝရှိတယ်လို့ခံစားရကြောင်းပြောဆိုပါတယ်2025ခုနှစ်တွင်မွေးဖွားတဲ့ဆင်နီရဲ့ပထမဆုံးရင်သွေးငယ်အား Royal Hospital for Women ဆေးရုံတွင်နာနဲ့12နာရီ32မိနစ်တွင်မွေးဖွားခဲ့ပြီးမိခင်ရောကလေးပါကောင်းမွန်ကြောင်းယူဆဝေးချမ်းမာရေးအာဏာပိုင်များကပြောဆိုပါတယ်ဆင်နီမြို့တဝမ်းရှိလူအုပ်သည်ရေဘူးရကားဖြင့်အိန္ဒိယကောင်းမွန်တော်လဲကိုထိလက်ရောက်ကျူးလွန်မှုယုံရင်းဆန်ခတ်ဖြစ်မှုလူရဲမှုနှင့်ဓာတ်လက်နှင့်ကင်ဆာမှုပါဝင်ပြစ်မှု36ခုအတွက်ဖမ်းဆီးခဲ့ရကြောင်းရဲတပ်ဖွဲ့ကပြောဆိုပါတယ်သမ္မတဟောင်းဂျီမီကာတာအတွက်အမေရိကန်နိုင်ငံတော်ဇာပနာချင်းပါမည်အသက်တရားမှာကွယ်လွန်ခဲ့တဲ့ American သမ္မတဟောင်း Jimmy Carter ကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလ9ရက်နေ့ကိုအားလိုက်ရဲ့အဖြစ် American သမ္မတ Joe Biden ကကြေညာလိုက်ပြီး Federal အစိုးရရုံးတွေအားလုံးပိတ်မှာဖြစ်ပါတယ်။မြို့တော် Washington DC မှာဇန်နဝါရီလ9ရက်နေ့ကျင်းပမဲ့ကွယ်လွန်သူသမ္မတဟောင်း Carter ရဲ့နိုင်ငံတော်စာပနာအခမ်းအနားမှာတော့သက်ရှိ American သမ္မတအားလုံးနဲ့ဂုဏ်တရရှိပုဂ္ဂိုလ်များတက်ရောက်ကြမှာဖြစ်ပါတယ်။သမ္မတဟောင်းကာတာကွယ်လွန်မှုအတွက်အောက်မေ့သတိရမှုအနေနဲ့နိုင်ငံတော်ဝန်ကအစိုးရယုံတွေစာတိုက်တွေနဲ့နိုင်ငံတကာမှာရှိတဲ့ American အစိုးရယုံတွေမှာရပ်ပေါင်း30တိတိနိုင်ငံတော်အလံကိုတဝက်လွှင့်ထူချဖို့လဲသမ္မတဘိုင်ဒန်ကညွှန်ကြားထားပါတယ်2024ခုနှစ်ဒီဇင်ဘာလ29ရက်နေ့မှာကွယ်လွန်ခဲ့တဲ့သမ္မတဟောင်းကာတာအတွက်ဇန်နဝါရီလ4ရက်နေ့မှာတော့သူ့ရဲ့ဇာတိဂျော်ဂျီယာပြည်နယ်လွတ်တော်မှာအောက်မေ့ဂုံပြုမှာဖြစ်ပြီးဇန်နဝါရီလ4ရက်နေ့ကနေ6ရက်နေ့အထိကတော့ကာတာစင်တာမှာထားရှိမှာဖြစ်ပြီးလူထုလာရောက်ကြရဝပြုနိုင်မှာဖြစ်ပါတယ်။ဇန်နဝါရီလ9ရက်နေ့မှာတော့မြို့တော်ဝါရှင်တန် DC ကိုသယ်ဆောင်လာမှာဖြစ်ပြီးလွတ်တော်မှာဇန်နဝါရီလ10ရက်နေ့အထိလူထုကြရဝပြုနိုင်ရေးအတွက်ထားရှိမှာဖြစ်ပါတယ်။ဇန်နဝါရီလ9ရက်နေ့မှာတော့ဝါရှင်တန်နက်ရှင်နယ်ကက်သီဒရယ်အမျိုးသားဘုရားရှိခိုးကျောင်းမှာနိုင်ငံတော်စာပနအခမ်းအနားကိုကျင်းပမှာဖြစ်ပြီးအဲ့ဒီနေ့မှာပဲသူ့ရဲ့ဇာတိဂျော်ဂျီယာပြည်နယ်ပလိန်းစ်မြို့ကိုပြန်လည်သေဆောင်ပြီးဇနီးဖြစ်သူရိုစင်ကာတာအုပ်ကူနီးမှာတင်းကျုံမှာဖြစ်ပါလေလူကူးတဲ့ပြင်းထန်တဲ့ချင်းငှက်တုပ်ခွေအသွင်ပြောင်းနေအမေရိကန်ပြည်ထောင်စုမှာပထမဆုံးလူကိုကူးဆက်တဲ့ပြင်းထန်တဲ့ချက်ငှက်တုပ်ကွေးနမူနာကိုယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဓာတ်ခွဲခန်းစမ်းသပ်မှုမှာဗိုင်းရပ်စ်အသွင်ပြောင်းသွားတာကိုတွေ့ရှိခဲ့ပါတယ်။ချက်ငှက်တုပ်ကွေးကူးဆက်သူရဲ့ခြံဝန်းထဲကချက်ငှက်တွေမှာစစ်ဆေးတွေ့ရှိတဲ့ဗိုင်းရပ်စ်မျိုးကွဲမဟုတ်ပဲအသွင်ပြောင်းနေတဲ့မျိုးကွဲဖြစ်နေတယ်လို့ CDC ကပြောဆိုပါတယ်။လူနာရဲ့ virus နမူနာကိုဓာတ်ခွဲချီးတဲ့အခါမှာကူးစက်ခံရသူရဲ့ cell တွေမှာကာကွယ်နိုင်ရေးအတွက်အဓိကကြတဲ့ virus ရဲ့ HA အမျိုးဗီဇအသွင်ပြောင်းတာကိုတွေ့ခဲ့ရပါတယ်။အခုလိုလူကိုကူးစက်တဲ့ပြင်းထန်ချက်ငှက်တုပ်ကွေးမှာအသွင်ပြောင်းလဲသွားတာတွေ့ခဲ့ရပေမဲ့အများပြည်သူကိုကူးစက်ပြန့်နိုင်ချေကတော့နည်းနည်းဆဲဖြစ်တယ်လို့ CDC ကပြောဆိုပါတယ်။သမ္မတဟောင်းဂျီမီကာတာရဲ့မြမအရေးချိုးပန်းဆောင်ရွက်ခဲ့မှုများလူပေါ်ငြိမ်းချမ်းရေးဆုရှင်အမေရိကန်သမ္မတဟောင်းဂျီမီကာတာကွယ်လွန်သွားပြီဖြစ်ကြောင်းရန်ကုန်အမေရိကန်တန်ယုံရဲ့ကြေညာချက်မှာကမ္ဘာငြိမ်းချမ်းရေးနဲ့လူအခွင့်အရေးအတွက်သူ့ရဲ့ချိုးပန်းမှုတွေကိုဂုဏ်ပြုဖော်ပြထားပါတယ်။ဘာသာရေးကန့်ဆိုင်သူတစ်ဦးဖြစ်တဲ့သမ္မတဟောင်းဂျီမီကာတာဟာတည်ကြည်ဖြောင့်မတ်မှု တနာကျင်တာမှုနဲ့မြဲမြံတဲ့တန်တိတ်ထံတွေနဲ့ပြည်သူတာဝန်တွေကိုထမ်းရွက်ခဲ့သလိုမြန်မာနိုင်ငံအတွက်လည်းလွတ်လပ်ပြီးတရားမျှတတဲ့ရုပ်ကောက်ပွဲတွေနဲ့ပဋိပက္ခဖြည့်ရှင်တို့ကိုရှေ့ရှုဆောင်ရွက်ပေးခဲ့ကြောင်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျီမီကာတာဟာမြန်မာနိုင်ငံဒီမိုကရေစီရေးပါဝင်ကူညီခဲ့တဲ့ကမ္ဘာအနှံ့ကနိုင်ငံခေါင်းဆောင်တွေနဲ့အထင်ကရဝါစာကြီးသူတွေပါဝင်တဲ့ The Elders အဖွဲ့မှပါဝင်သူတူတက်ဖြစ်ပါတယ်။2023ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာသူကိုယ်တိုင်မြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးနိုင်ငံခေါင်းဆောင်တွေအရက်ဖက်ဖွဲ့စည်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။2015ခုနှစ်မြန်မာနိုင်ငံရေးကောက်ပွဲမှာလည်းသမရကာတာရဲ့ကာတာစင်တာဟာလေးလာစောင့်ကြည့်သူအဖြစ်ပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံမှာအပြောင်းအလဲတွေပေါ်လာဖို့ဆိုရင်အိန္ဒိချင်းတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုဖိအားပေးဖို့လိုမယ်ဆိုတာကိုကွယ်လွန်သူ American သမ္မတဟောင်း Jimmy Carter က2009ခုနှစ် VOA နဲ့သီးသန့်ဆွေးနွေးမေးမြန်းခန်းမှာပြောခဲ့မှုပါတယ်။2000ခုနှစ်အတွင်းအဲ့ဒီအချိန်ကဒေါ်အောင်ဆန်းစုကြည်ကိုနေအိမ်ချေချုပ်ဖမ်းဆီးမှုပါဝင်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့စစ်အစိုးရကိုသမ္မတဟောင်း Jimmy Carter ကပွင့်ပွင့်လင်းလင်းဝေဖန်ခဲ့ပါတယ်။ဒါကြောင့်နာဝတခေမြန်မာစစ်အစိုးရကလူငယ်9ဦးပါဝင်တဲ့အဖွဲ့တစ်ဖွဲ့ကို Carter Foundation ကိုဆေလွတ်ပြီးဆက်ဆံရေးကောင်းအောင်ကြိုးစားခဲ့မှုပါတယ်။ဒီစဉ်သတင်းတို့ useless များပုံမူချသိရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ